မြန်မာနိုင်ငံကနေရအတော်များများမှာနေ့စဉ်နိုင်နဲ့ချီချောင်းမိပြတဲ့ဒုက္ခကိုပြည်သူတွေကြုံတွေ့နေကြရပါတယ်။ကြိုတင်ခံမလို့မရပဲတနေ့တနေ့မိပြချိန်လဲမတူတာကြောင့်အလုတ်အကင်ပြတ်ကြရတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်ရတဲ့အခြေအနေထိဖြစ်နေတယ်လို့ပြောပါတယ်။မိတွေပြက်ပေမဲ့မီတာကားတွေကတော့တက်နေတယ်ဆိုတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမရမွန်ကပြောပြပေးမှာပါခင်ဗျာ
။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအခုနောက်ပိုင်းအချိန်ကြိုတင်အတိပေးထားခြင်းမရှိဘဲမီးပြတ်တဲ့အခြေအနေကိုမြို့တော်တော်များများမှကြုံနေကြရပါတယ်။အချိန်အတိအကျမီးပြတ်တာမျိုးမဟုတ်ဘဲမနေ့ပြက်လိုက်ညနေပိုင်းပြက်လိုက်ဖြစ်နေလို့အလုတ်ပြက်အကင်ပြက်ဖြစ်ကြရတယ်လို့ရန်ကုန်မြို့ကကုမ္ပဏီဝန်ထမ်းတယောက်ကခုလိုပြောပြပါတယ်
။တရက်ကမနေ့ပိုင်းပြန်ရင်နောက်ရက်ချိန်ညနေပိုင်းပြက်တယ်ပေါ့။ဒီခါလေးကြားလို့ရှိရင်အဲဒီညပိုင်းဆိုရင်ည9နာရီလောက်ကပြန်တင်ညာလုံးမလာတော့ဘူး။စနေနေ့စတနေ့စနေနေ့တော့မလာဘူး။ဟုတ်အဲ့လိုမျိုးရှိတယ်။မနေ့ပိုင်းဆိုလို့ရှိရင်လည်းမနေ့အစောကြီးကနေစပြီးတော့မလာသေးတဲ့လောက်ထိမလာတနေ့လုံးမလာနေတဲ့ရှိရပေါ့။ပြီးတော့ညဘက်တွေကျတဲ့အခါကျလို့ရှိရင်ဘာဖြစ်လဲဆိုတော့အမှန်တကယ်ညဘက်ဆိုရင်မိရပို့လို့လေဒီ။ဆိုတော့လမ်းမရမလာမှောက်လာဆိုအမြဲပါရှိရမျိုးလည်းရှိနိုင်တာပေါ့နော်။ဒီမလာတဲ့အခါကျရင်အလုံးလုံးရတယ်အဆင်မပြေဘူးလေ။လုပ်ငန်းကြီးတွေကတော့ဟိုမိဆက်တွေပိုင်းနဲ့တွားပြင်မဲ့ဒီလိုလုပ်ငန်းငယ်တို့ပြီးတော့ဒီကြီးကိစ္စလုပ်နေရမျိုးတွေဆိုရင်ပြီးပြက်နေတာကြာရင်အလုတ်ပြက်အကန့်ပြက်ဖြစ်တာပေါ့ပြီးတော့ဘယ်ချိန်လောက်လာမလဲဆိုတာလည်းမှန်းလို့မကြတော့လေ
မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းအချိန်အကြာကြီးပြီးပြက်တဲ့ပြဿနာနေ့တိုင်းကြုံနေကြရပါတယ်ညဘက်အချိန်တွေပါပြီးပြက်နေလို့ပစ္စည်းခိုးမှုတွေအိမ်ဖောက်ထွင်းမှုတွေခဏခဏဖြစ်နေတယ်လို့မော်လမြိုင်မြို့ကကပြောပါတယ
်အစိုးရညဘက်တွေညဘက်တွေဆိုတော့ဒီမှာတည့်ရတာအချိန်တွေကလည်းမကောင်းဘူးလေအဲ့လိုမျိုးသွားလာလာတွေကစာနောက်ပြီးဒီမှာဆံကြယ်ခိုးမှုတွေပါတယ်ခဏခဏဖြစ်တယ်အညာဆိုတော့လေအဲ့လိုမျိုးနောက်ပြီးဒီဟိုဖောက်ဖင်းမှုတွေလည်းဖြစ်တယ်ဒီအညာတွေမှာအဲ့လိုမျိုးဒီဖောက်သွားတာတို့ပါတော့အဲ့လိုမျိုးဆိုကြတော့လေမီးမောင်လေညဘက်ဆိုတခါတိုင်းတော်တော်၆နိုင်ရနေစားပြီးတော့အဲ့လိုမျိုး17 နိုင်ဒီ17နိုင်ဒီအလောက်မှပြန်ပြီးတော့ဒီညဘက်တွေဆိုမောင်လာဆိုဘယ်လိုမှအဆင်မပြေလုံလုံမှုလည်းမရှိဘူးနော်အစိုးရတကားတွေပိတ်ထားတာလို့တခါတိုင်းအဲ့လိုမျိုးမောင်နေတဲ့ချိန်ဆိုရင်အဲ့လိုမူးအမှုသမားတွေလိုပဲတက်လာတယ်တက်လာပြီးအဲ့လိုအိမ်ကြီးကိုတခါရီပါလိုက်လိုက်ခောက်တာလို့ပါလို့အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့အဲ့ချင်တာကဘသူကဘသူမှမကြည့်ထွက်လည်းမကြည့်ရတဲ့အောင်ဘသူမှအဲ့လိုမျိုးတော်တော့ဆိုးတယ်စင်ငယ်တောက်တာလည်းအဲ့လိုမီးတက်နေတဲ့အချိန်မှာဆိုရင်ခဏလေးပဲတတိနှစ်ချီပါသွားပြီအဲ့လိုမျိုးဖြစ်တယ်မနေ့ပိုင်းထက်ညပိုင်းကြီးအခုဆိုတော်တော်ပြက်လာတယ်အဲ့ဒါတွေကဘလို့မှအဆင်မပြေဘူ
းဒီနေ့ကို6နာရီလောက်မီးပြက်နေပြီမဲ့မီတာကားတွေတလားထက်တလားပုံများလာတယ်လို့လည်းသူကအခုလိုပြောပါတယ
်မီတာကားတော့ပုံမှန်လာတယ်လာပြီဟဲ့ဆိုရင်လည်းအဲ့ဒါကိုယ်သုံးချိန်ရမရှိဘူး။မိကပြက်လိုက်တာတနေ့ကသုံးချိန်ရမရှိပဲနဲ့မိသားစုကဒီလနှစ်ပေါင်းဆိုနောက်လ3000ဘယ်လိုဖြစ်လို့3000ကျော်လို့ကျော်မှန်းလည်းမသိဘူး။ပုံမှန်တော့လာတယ်။အဲ့ဒါကိုထွက်ကြည့်ရမလို့အချိန်တန်ပြီလေဆိုမိသားစုကအဲ့ဒါသူအင်္ဂါတွေတကားချားတွေမှာသူလိုက်ထည့်သွား
။ရခိုင်ပြည်နယ်ကမြို့တွေမှာလည်းနေ့တိုင်းတနေ့ကိုအနည်းဆုံး4-5နာရီလောက်မိပြက်နေတဲ့အတွက်အလုတ်အကင်ပြက်နေကြသလိုချက်ပြုတ်ဖို့အခက်အခဲတွေဖြစ်နေကြရပါတယ်။လျှက်စက်မီးကိုအာမကိုပဲဟင်းချက်ဖို့မီးသွေးကိုအသုံးပြုပြန်တော့လေမီးသွေးဈေးတွေပါတက်နေတယ်လို့စစ်တွေမျိုးမှနေထိုင်သူကုမ္ပဏီဝန်ထမ်းတယောက်ကပြောပါတယ
်။ဖြစ်ပါသေးတယ်တဲ့။ဒီမှာ4,000ဆောင်တက်ဖြစ်တယ်။တချို့ဆိုလို့ရှိရင်ဒီမနေ့ပိုက်ပြက်လို့ရှိရင်ခမင်းရှိရတာအတအခက်ကြီးဖြစ်တယ်။အခုလိုမျိုးမီးပြက်တော့လေဒီလိုပြောမယ်မီးပြက်နေစတဲ့မီးဆွေတွေကလေးတက်တယ်တက်တယ်တော့ဖြစ်တယ်။ဒီကိစ္စကြီးဒီအလုံးလုံးပြောပြရင်တော့ဆိုလို့ရှိရင်ငါတို့ဆိုလို့ရှိရင်အလုံးလုံးပြောတာမင်းလေးရတော့ဒီဝါခံကြီးကအတော်တော်တောက်ပြီးအတားအဆဒီလိုအခက်ကြီးကြီးအလုံးလုံးရတဲ့အခက်ကြီးကြီးတွေခင်ဗျားကြားရတဲ့အခက်ကြီးကြီးတွေစီးပွားရေးလုပ်ငန်းတွေတော့ပို့ပြီးတော့အခက်ကြီးကြီးတွေဒီလေးစင်းလေးကိုအကြီးကအောက်ွက်နေတဲ့ဒီလိုဆို
နိုင်ငံတော်ဓာတ်အားလိုင်းကိုပို့လွှတ်နေတဲ့မဟာဓာတ်အားလိုင်းတွေဖောက်ခွဲဖျက်ဆီးခံရမှုတွေရှိနေတာကြောင့်ရောတဘာဝဓာတ်ငွေဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ကြောင့်မှဓာတ်ပိဆက်ယုံတွေရဲ့ထုတ်လုပ်မှုတချို့ရပ်ထားရတယ်လို့လျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနက2022ခုနှစ်ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကျော်နေသွားတဲ့လျှက်စစ်ဓာတ်အားထုတ်လုပ်မှုတွေအတွက်ဝင်အားထိန်းကြီးတဲ့အနေနဲ့နေရာတချို့မှာဓာတ်အားသုံးစွဲမှုများတဲ့အခြေအနေဖြစ်တဲ့မနေ့9နာရီကနေ17နာရီအထိနဲ့ညနေ9နာရီကနေ9နာရီအချိန်အထိလျှက်စစ်ဓာတ်အားပြတ်တောက်မယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်မှာဘယ်နေရာတွေမှာဘယ်အချိန်လျှက်စစ်မီးဖြတ်မယ်ဆိုတာမျိုးအတိအကျဖော်ပြထားခြင်းမရှိပါဘူး။အခုလိုလျှက်စစ်မီးတွေအချိန်မီွေးပြတ်နေတာကြောင့်အလုံးလုံးနေရာသူတချို့ကအင်တာနက်အတွက်ဖုန်းအင်တာနက်မိုဘိုင်းဒေတာအသုံးပြုရတာမီးစက်အတွက်ဆက်သုံးစီအသုံးပြုနေရတာတွေကြောင့်ကုန်ကျစရိတ်တွေပိုပြီးမြင့်တက်နေတယ်လို့ပြောနေကြပါရဲ့ရှင်။